ီလိုမျိုးကဘာမီအတင်းပိုင်းအကြောက်ပေါ့နော် office light ဆိုခေါ်ရဲကြောက်သွားတယ်ကဗမာနိုင်ငံမှာလည်းရှိတယ်ဆိုတော့ဒီဗမာနိုင်ငံရဲ့ဒီဘယ်နေရာမှာရှိလဲဘာလောက်စိတ်ဝင်စားဖို့ကောင်းလဲနည်းနည်းလေးပြောပြပေးပါ
ဟုတ်ကဲ့ကျွန်တော်ကအထူးပြုလေ့လာခဲ့တဲ့သူမဟုတ်တော့အတိအကျကြီးမဟုတ်ပါဘူးကျွန်တော်အချမ်းမြေတိတလောက်ပြောရတော့ရခိုင်ချင်းတောင်တန်းနာဂတောင်တန်းတကြောမှာရှိပါတယ်နောက်ပြီးတော့စကိုင်းပြည့်ရွေကြီးရဲ့မြောက်ဖက်တကြောမှာရှိပါတယ်အဲ့တော့ကျွန်တော်တို့ဘယ်လိုပြောမလဲဒီရခိုင်နာဂတောင်တန်းကြီးဆိုတာကငလင်အရန်များတယ်ဘာလို့လဲဆိုတော့ဒီအိန္ဒိယသမုဒ္ဒရာတိုက်ကြီးကအဲတိုက်ကြီးကကြီးအာရှတိုက်ကြီးအောက်ကိုတိုးဝင်နေတဲ့အချိန်မှာဖြစ်လာတဲ့နောက်ဆက်တွဲဖြစ်ရတယ်ပေါ့နော်အဲ့ဒီပိုင်းရနောက်ပြီးစကိုင်းပြည့်ရွေကြီးရဲ့မြောက်ဖက်ဘက်မှာရှိနေဆိုစကိုင်းပြည့်ရွေပြည့်ရွေကြီးရဲ့လှုပ်ရှားမှုနဲ့ဘယ်လောက်ဆက်ဆက်မှုရှိမလဲဆိုတဲ့ဟာတွေအပိုင်းနေဆိုတော့ကျွန်တော်တယံဇာတဆိုတာထက်ကိုဒီမြန်မာနိုင်ငံရဲ့ဒီဘလို့ခေါ်မလဲတဘာဝဘေးအန္တရာယ်အပိုင်းနဲ့ပတ်သက်ပြီးတော့သူတေသနာတွေမှာတော်တော်လေးစိတ်ဝင်စားစရာအချက်လေးတိလာနိုင်မယ်လို့ထင်တယ်လေဆိုတော့အခုဟာကကျွန်တော်တို့ကကုန်းမော်ကဘူမိဗေဒအနေနဲ့ကြောက်တွေကိုဟို sample နမူနာယူပြီးဓာတ်ခွဲလေ့လာတဲ့အပိုင်းလောက်ပဲရှိတာဆိုကျွန်တော်ဒီတက်ပို့ပြီးတော့မြန်မြန်သိအောင်ဆိုပြီးတော့အောက်အနေအထိတူးကြည့်တဲ့ဟာမျိုးကျွန်တော်အိုမားနဲ့တစ်ဆင့်ဤပညာတွေကိုသုံးဖို့အတွက်ကိုစိတ်ကူထားပါလေ
ဟုတ်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်ဒီမြန်မာနိုင်ငံမှာကဟိုဒီပင်ဒီ marine science လို့ခေါ်တဲ့ဒီပင်လယ်ရေအောက်နဲ့တူးတဲ့ဟာနာပတ်သက်ပြီးတော့ဗောနော်တိတ်ပြီးတော့တွန်းတွန်းကြဲကြဲမလောက်ကြသေးပါဘူးဆိုတော့ဒီဘာသာရက်ဟာဘလောက်ရေးပါတယ်ဟိုကိုမိုးကျော်သူကိုယ်တိုင်ဒီဘာရဂူပွဲကိုဒီကတိုတိုဟိုကဂျပန်ကတက်ကတူမှာယူထားဆိုတော့ဒီကနည်းနည်းလေးရှင်းပြပေးပါဒီကဘလောက်စိတ်ဝင်စားဖို့ကောင်းလဲဒီကဗောနော်ဒီကြော်လေးလာခြင်းအဖြစ်ပါလေဟောပေါ့နော်ဒီမြန်မာနိုင်ငံဆော့ဆော့ပြောသလိုကိုဗမာနိုင်ငံရဲ့နောက်ပိုင်းဟိုတဘာဝဘေးအန္တရာယ်အထိကိုပေါ့နော်ဒါတွေတွက်ချက်လို့ရဆိုတော့အဲ့ဒါနည်းနည်းလေးဆက်ဆက်ပြီးတော့ရှင်းပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ကဂျပန်ကိုသွားခဲ့တာလေဒီမြန်မာပြည်မှာ Marine Geoscience Marine Geology မရှိလို့ပထမဆုံးအနေနဲ့ပညာသွားယူပါဆိုပြီးဆရာတွေကညွှန်ကြားလို့ကျွန်တော်သွားပြထားပါဆိုတော့အဲ့ဒီအတိုင်းနဲ့သွားပြီးပညာယူလိုက်တဲ့အချိန်မှာခက်ခဲခက်ခဲဟိုစူးစမ်းခဲ့ရတဲ့အပိုင်းတွေအများကြီးပေါ့နော်ရှိပေမဲ့တကယ်ကိုစိတ်ဝင်စားတဲ့ပညာရဖြစ်တယ်လို့မျိုးမြန်မာနိုင်ငံအတွက်ပင်လယ်ရဲ့ area ကြီးအခြေကြီးရှိတဲ့မြန်မာနိုင်ငံအတွက်ကတော့အရင်ကအရေးကြီးတယ်ဆိုတာသိလာခဲ့ရပါတယ်အဲဒါကြောင့်ဖွင့်လို့လဲအထူးသဖြင့်ပြောရရင်တော့ geo hazard ပေါ့နော်ဒီငလျင်တွေလှုပ်မယ်ဆူမာထရာမှာလှုပ်ခဲ့တဲ့ငလျင်ကြီးရှိတယ်လို့ကျွန်တော်တို့ရဲ့အန်ဒမန်တကြောမှာလဲဒီစကိုင်းပြည့်ရကြီးကပင်လယ်ထိတ်ဆင်းသွားတာငလျင်တွေရှိလာနိုင်တယ်ဆိုတော့သိနေပြီးသားပါငလျင်လှုပ်လာရင်ဆူနာမီဆိုတာရှိလာမယ်ဘာလို့ဆိုတော့ပင်လယ်ကိုင်းရူတာဆိုတော့ဒီဟာတွေအတွက်ပတ်သက်ပြီးတော့ပင်လယ်ကိုင်းရူတာဆိုတာလူနေများတဲ့နေရာတွေကြီးပဲဆိုတော့အန္တရာယ်များကြီးပါပြီးတော့မှဆူနာမီမဟုတ်ဖဲနဲ့တောင်မှအခုကျွန်တော်တို့ကြုံနေရတဲ့ရေကြီးတဲ့ကိစ္စ၊ဒီရေတက်တဲ့ကိစ္စအထူးသဖြင့်ဆိုစစ်တောင်းမြင့်ဒီရေတက်တဲ့ဟာအရန်ကြမ်းပါလေ။ဆိုတော့ဒီလိုကိစ္စတွေကပြောရရင်တော့နည်းနည်းလေးလေးလာယုံနဲ့လူတွေအများကြီးအသက်ကိုကယ်လို့ရမယ်ဆိုတဲ့အပိုင်းတွေပါ။နိုင်ငံသားအကူအညီတွေအများကြီးလည်းမလိုပါဘူး။ပြီးတော့နောက်အရာလူမြေကြီးတစ်ခုပါ။အခုစကားဆက်ဆက်သွားလို့အခု conference ကြီးမှာအထူးတွေ့လဲရတာပေါ့နော်။ကျွန်တော်မြန်မာဆိုတဲ့ခေါင်းစဉ်လေးနဲ့ search လုပ်ကြည့်လိုက်တဲ့အခါမှာအများကြီးတက်လာပါလေ။ဘာတွေတက်လာလဲဆိုတော့အရာလူမြေကျောတစ်လျှောက်မှာပြပကပညာရှင်တွေအများကြီးပဲသူတင်နာလောက်ထားပါဝန်ထမ်းကြီးကောင်းတာမြန်မာသူတေသပညာရှင်တယောက်နှစ်ယောက်ပဲပါတဲ့အပြင်ကိုဘလို့မှလာပြီးမတက်နိုင်ဘူးခင်ဗျဒီလိုလာပြီးဆိုတော့ပြပကပညာရှင်တွေအများကြီးကသူတေသနာလုံနေဆိုတဲ့ဘောကအရန်ကိုစိတ်ဝင်စားဖို့ကောင်းတာတစ်ခုရဲ့နောက်တစ်ခုကကဘာပေါ်မှာဒီသူတေသနာဒီနေရာတစ်ခုပဲကြံနေခဲ့တာကြံနေတဲ့ကဘာလုံးကလှုပ်လို့ပြီးသွားပြီဆိုတဲ့ဟာပါပဲအဲ့တော့ AR ဒီ AR မြေကြီးရဲ့ AR ရဲ့မြောက်ချုံပေါ်ဒေတာပြီးတော့မှတခါ AR မြောက်ချုံကနေဆက်ပြီးပြောရင်ဒီ shell ပေါ့နော်ကန်ယူတန်းတစ်လျှောက်မှာရေတိမ်မှမှအခုကျွန်တော်ရေနံနဲ့သဘောတောင်းကြီးထွက်တဲ့နေရာဒီမှာဆိုရင်က AR fan လို့ခေါ်ပါတယ်ဒီပင်ရက်တောင်ပုံစံနဲ့ပေါ့နော်သူပြီးသွားတဲ့နေရာကဒီအန်တန်ကြောက်ကြောက်တွေအထူးကြီးအများကြီးရှိနေပြီးတော့အဲ့ဒီရဲ့ဖွဲ့စည်းပုံဘယ်လိုဖြစ်လဲဆိုတဲ့ဟာတွေကအခုစပြီးတလေ့လာနေတာပါအဲ့ဒါအပြင်ကိုဒီပြောရရင်ပင်လယ်ထဲမှာဆိုတော့ geo science ပြီးမဲ့နည်းနည်းຫນွေသွားပြီးမဲ့တဘာဝမုန်တိုင်းတွေကာကွယ်ဖို့အတွက်ဒီကိစ္စကြီးလည်းအများကြီးလုပ်လို့ရမှာပါခင်ဗျာငါးဖန်းနဲ့ဆိုလို့ဟာတွေကတော့ဒါဝင်ငွေရပဲစီးပွားရေးအတွက်လည်းအရန်ကောင်းတဲ့ကိစ္စတွေပါ
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာဒီဘာသာရပ်ကတိတ်ပြီးတော့မထွန်းကားသေးပါဘူးအဲ့တော့ထွန်းကားအောင်ဘာတွေလုပ်ဖို့လိုလဲပေါ့နော်ဒီအခြေခံကတော့ဘူမိဗေဒလို့လူတွေကနားလည်ထားပါတယ်ဒါပေမဲ့ဘူမိဗေဒဘာသာရပ်ကကုမိုးကျော်သူဗမာပြည်နဲ့တွားပြီးတော့ဒီဟိုတက်ကလူတွေမှာသွားပြီးတော့တန်းတန်းနေပေးနေတဲ့ပို့ချနေကြတော့နည်းနည်းဟိုပြော့ပြပေးပါမြန်မာနိုင်ငံရဲ့အခြေအနေပေါ့နော်ဘူမိဗေဒဘာသာရပ်နဲ့ဒီဒီဟိုဟော marine လို့ခေါ်တဲ့ဒီပင်လယ်ရေအောက်ဆိုင်ရာလေ့လာတဲ့ဘာသာရပ်ကိုပေါ့နော်ဟိုဘလောက်များတိုးတက်မှုရှိနေအခြေအနေလေးနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ ဒီတက္ကသိုလ်တွေက2017ဆနှစ်လောက်မှာစပြီးတော့ marine geology ကိုသင်ကြားဖို့ဆိုပြီးတော့ပြဋ္ဌာန်းဟိုသင်ကြားခွင့်ပေးတယ်ပေါ့နော်ဒါပေမဲ့မယူမနေရအဆင့်မဟုတ်သေးပါဘူးလေရွေးစဉ် selective အနေနဲ့ပဲခွင့်ပြုတာပါအဲ့ဒီအချိန်ကစပြီးတော့ကျွန်တော်တို့ရဲ့မိတ်ဆွေတွေပါမောက်ခါတွေကနေပြီးတော့အကူအညီတောင်းလာပြီးပြောလာတယ်တကြောင်မလို့ကျွန်တော်လည်း2014ခုနှစ်ကစတာပါတနှစ်ကို10ယောက်ကျွန်တော်ရဲ့ဌာနကိုခေါ်တယ်ပြီးတော့ marine geoscience ဆိုတာကဘာအဆင့်နဲ့ဘယ်လိုလုပ်နေကြလဲဆိုတော့အလုံးတို့10ရက်တီတီလေ့လာရေးပုံစံလေးတွေစီစဉ်ပေးသလိုမျိုးတို့ကသင်ထားတဲ့ကလေးတွေကကျွန်တော်က10ယောက်ကိုခေါ်လိုက်တယ်ဒီ10ယောက်ကသူတို့တက်ကူပြန်သွားရင်900 800ယောက်သူတို့တင်ထားတယ်အဲ့ကလေးတွေကိုကျွန်တော်ကတစ်နှစ်ပမာပြီးသွားရင်3ရက်ဆက်တိုက်မိုးလင်းမိုးချုပ်ပါအထူးတင်နာအနေနဲ့ပေးပါတယ်အထူးတင်နာဆိုတာကကျွန်တော်ကစာတင်နာမဟုတ်ဘဲသူတို့တင်ထားတဲ့အခြေခံအပေါ်မှာဒီကလေးတွေစိတ်ဝင်စားမှုတိုးလာအောင်ပေါ့နော်ကျွန်တော်ပုံမြင်ပြောပြတာပါကျွန်တော်လက်ရှိကမ္ဘာပေါ်မှာလုပ်နေတဲ့ဘူမိဗေဒဆိုတာဘူမိဗေဒတစ်ခုတည်းမဟုတ်ဘူးဘူမိသိပ်ပံပါလာမယ်ယူပဗေဒပါလာမယ်ဓာတုဗေဒပါလာမယ်တခြားတမိုင်းတွေပထဝီတွေအကုန်ပါလာပြီးတော့ multi disciplinary ပေါ့နော်ဘက်ဆုံးကနေဆက်နွယ်ပြီးတော့လောက်ကြတဲ့သူတင်နာကဘလောက်ပြီးစိတ်ဝင်စားဖို့ကောင်းတယ်ဆိုတော့ဟာသူတို့ပြောပြပြောပြပြီးတော့မှသူတို့တဲကတော်လာတဲ့ကလေး generation တွေကိုတချို့ပြပြမွေးလာတဲ့ပုံစံမျိုးနဲ့ချဲ့လာတဲ့ဥစ္စာအခုဆိုရင်ငါးနှစ်မြောက်သွားပြီပေါ့ခင်ဗျာပြောရရင်လူ2000လောက်အထိကျွန်တော်မွေးထားတဲ့အဆင့်လောက်တော့ရောက်သွားပါပြီဆိုတော့ variation ကလည်းအမျိုးမျိုးရှိမြဲအားတက်စရာလည်းအများကြီးပါတကယ်တော်တဲ့ကလေးတွေကဘလောက်စနစ်ကမကောင်းခဲ့ဘူးပြောခဲ့မြဲတော်တဲ့ကလေးတွေတကယ်ကိုတော်တယ်ကျိုးစားခရီးအရမ်းကိုကျိုးစားခဲ့ကြတာဆိုတာလေ
ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ဒီစိတ်ဝင်စားဖို့ကောင်းတဲ့ဗမာပြည်အတွက်လည်းအမတန်အကျိုးရှိမဲ့ဘာသာရတစ်ခုပေါ့နော်အစိုးရဘက်ကပေါ့နော်ဒီပညာရေးဌာနအစိုးရဘက်ကဘာတွေပံ့ပိုးအကူအညီပေးဖို့လိုတယ်လို့ထင်ပါလဲ
ဟုတ်ကဲ့ခင်ဗျာဟိုအလုံးသိကြတဲ့အတိုင်းပေါ့နော်ဒီမြန်မာပြည်အစိုးရဆိုတာလည်းဒီပြန်လည်ထူထောင်ရေးဆိုတဲ့အပိုင်းကိုအကြီးအကျယ်လုပ်နေရသူတို့လည်းကဏ္ဍပေါင်းစုံနဲ့ရမ်းကိုအလုပ်များတဲ့အပိုင်းတွေရှိပြီမဲ့ဘယ်လိုခေါ်မလဲ coordination ပေါ့နော်မြန်မာလိုဘယ်လိုပြောရမလဲမသိဘူးဒီပညာရေးတွေတစ်ခုနဲ့တစ်ခုက
ပူပေါင်းဆောင်ရွက်တ
ာဟုတ်ကဲ့ဆက်နွယ်နေတာဆိုတော့ပူပေါင်းဆောင်ရွက်မှုအရင်ရေးကြည့်ပါလေအထူးသဖြင့်ကျွန်တော်ပြောချင်တာကတက္ကသိုလ်တစ်ခုတည်းကသူတင်တာလုံးလို့မရတယ်လို့အစိုးရဌာနတစ်ခုတည်းကလည်းသူတင်တာလုံးလို့မရပါဘူးအဲ့တော့အားလုံးကမျှပြီးတော့ဘာလို့ဆိုတော့တကယ်တော့သူတင်တာလုံးနိုင်မယ်လူဆိုတာကတက္ကသိုလ်မှာရှိတယ်လို့မျိုးသူတင်တာလုံးဖို့လိုအပ်တဲ့အဟာနဲ့ budget ရှိတာကအစိုးရဌာနတွေမှာရှိပါလေအဲ့တော့အစိုးရဌာနရဲ့တက္ကသိုလ်တွေရဲ့ပြီးတော့မှpublic ကဏ္ဍကကုမ္ပဏီတွေရဲ့ပူပေါင်းပြီးဆက်နွယ်ပြီးလုပ်ကြမယ်ဆိုရင်အရန်ကိုအကျိုးရှိမယ်ဆိုတာရေနောက်အခုပြည်ပကနေပြီးတော့ကျွန်တော်တို့တွေအကူအညီတွေအများကြီးလာတယ်နောက်စိတ်ဝင်စားလို့သူတင်လေလာလုပ်တယ်ဆိုရင်ရသလောက်ယူတတ်ဖို့ပါယူတဲ့အချိန်မှာလည်းအကျိုးရှိရှိယူတတ်ဖို့ပါပဲပညာယူဖို့ကအရေးကြီးပါပစ္စည်းယူဖို့ကအရေးမကြီးဘူးဆိုတော့ကျွန်တော်အဓိကပြောချင်ပါပစ္စည်းဆိုတာကနောက်ကြလေပစ္စည်းကတန်ဖိုးဈေးသက်သာပြီးတော့ပစ္စည်းကောင်းကောင်းရမယ်ဆိုတဲ့ဟာကိုကျွန်တော်နားလဲစေချင်တယ်အဲ့တော့ပညာကိုအဓိကယူစေချင်တယ်ပြီးတော့အတွေ့အကြုံကိုယူစေချင်တယ်ဆိုတာဟာပါအဲ့တော့အစိုးရဘက်ကလုပ်ပေးဖို့ကအဲ့လို coordination တွေကိုသာပြည်ပကလာပြီးလုပ်ချင်တဲ့လူတွေလွယ်လွယ်ကူကူလုပ်နိုင်အောင်ပြည်တွင်းကလူတွေပြည်ပကိုသွားပြီးတော့ပူးပေါင်းဆောင်မှုတွေလုပ်နိုင်အောင်စီစဉ်ပေးနိုင်မယ်ဆိုရင်တော့မှငွေအများကြီးစိုက်ထုတ်စရာမလိုဘူးဆိုတဲ့ဟာလေးပ
ါဟုတ်ကဲ့ဆိုတော့ပြောတော့ဒီနိုင်ငံရေးချမ်းလူတွေမြန်မာနိုင်ငံထဲမှာဒီကသူတေသတာတွေလာလောက်ကြတဲ့အချက်လက်တွေယူရဲဗမာတည်းကမသိကြဘူးเนาะဆိုတော့ဥပမာလေးနည်းနည်းပြောပြပေးပါလားဆိုတော့အစိုးရအနေနဲ့ဘာတွေလုပ်ရမလဲဆိုတော့သိတော့
ဟုတ်ပါတယ်ခင်ဗျအဲ့ဒါအရန်ကိုအရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ပြောချင်တာအထဲမှာလည်းပါပါတယ်နိုင်ငံတိုင်းနိုင်ငံတိုင်းပေါ့နော်တိုးတက်တဲ့နိုင်ငံတိုင်းရောကျွန်တော်အာဆီယံနဲ့ကအိန္ဒိယနိုင်ငံတွေရောကြည့်မယ်ဆိုရင်ဒီသုတေသနကိုအားပေးဖို့အတွက်ဆိုပြီးတော့နိုင်ငံတကာနဲ့ချိတ်ဆက်ဖို့ဆိုတာ centralize ပေါ့နော်ဒီအပိုင်းတွေမှာဘဟုချုပ်ကင်မှုအရန်အရေးကြီးပါတယ်ဘာလို့ဆိုတနေရာတည်းကိုအားလုံးလာမှသိနေမှအားလုံးကိုအဲ့လိုဘဟုချုပ်ကင်ပြီးတော့ information အားလုံးကဝင်လာပြီဆိုရင်အဲ့ကနေမှတခါအားလုံးကိုပုံမှန်လေးလေးမြင်နေတာတာနဲ့အကုန်လုံးဖြန့်ပေးနိုင်မယ်ဆိုရင်မရှုပ်တော့ဘူးပေါ့နော်အားလုံးပြီးရင်အဲ့မှာအပြိုင်ဆိုင်နဲ့တကယ်ကိုပုံမှန်လေးလေးနဲ့အပြိုင်ဆိုင်ဝင်ပြီးတော့ရှောက်နိုင်ပြီးတော့တကယ်တော်တဲ့လူတွေကိုရွေးချယ်ခွင့်ပြပကိုရောပေးပြည်တွင်းကနေလည်းလှုပ်ခွင့်ရမယ်ဆိုရင်ကနိုင်ငံအတွက်ကအရန်ကိုအကျိုးရှိမဲ့ကိစ္စပါဒါငွေကုန်ကြေးကျဖြစ်မဲ့ကိစ္စလည်းမဟုတ်ဘူးအဲ့ကြောင့်အဲ့ဒီကိစ္စကိုတော့ကျွန်တော်အများဆုံးလှုပ်စေပေးစေခြင်းပါလေအထူးသဖြင့်ပညာရေးမှာပြောရရင်တော့ဒီလိုဦးစီးဌာနတစ်ခုကနေပြီးတော့နိုင်ငံသားပညာတော်တင်ကိစ္စကိုကွန်ထရိုးလုပ်တယ်ဆိုတဲ့ကိစ္စကဘယ်လိုမှမလုပ်သင့်တော့တဲ့ကိစ္စတစ်ခုပါ
အမှုချုပ်သူဆော့ဆော့ကပြောထားတဲ့အထက်မှာပေါ့နော်ဒီမြန်မာနိုင်ငံရဲ့မြို့ဝချုံပေါ်ဒီ AIRI မြို့ဝချုံပေါ်ဒေတာကိုလူတိုင်းကတိကဘာတလွှားစိတ်ဝင်စားကြတယ်လို့ပြောပါတယ်နော်ဆိုတော့ဒီဟာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဘာတွေလေ့လာဖို့လိုတယ်ဒီ AIRI မြို့ကနေစီးဆင်းလာတဲ့ဟိုဟာနှုံးအနယ်တွေကြတဲ့ဒေတာမှာပေါ့နော်ဘာတွေလုပ်ဖို့လိုတယ်နည်းနည်းရှင်းပြပေးပ
ါဟုတ်ကဲ့ခင်ဗျာဒီအစီအစဉ်နဲ့ပတ်သက်တဲ့ဟာမျိုးပေါ့နော်ကျွန်တော်ပထမဆုံးမြန်မာနိုင်ငံနဲ့သုတေသနကိုစိတ်ဝင်စားအောင်ဖြစ်လာတာ2004ခုနှစ်ကပါဒီအာရှတစ်ခုလုံးမှာ Delta ဆိုတဲ့ project အကြီးတစ်ခုဂျပန်ကနေဦးဆောင်ပြီးလုပ်ကြတာအရန်ကိုအောင်မြင်သွားပါတယ်အဲ့အချိန်မှာအဲ့ဖွဲ့စည်းတာမြန်မာနိုင်ငံကအေရဝတီမြစ်တစ်ခုပဲကျန်နေတယ်ကဘာဘွားရှိသမျှမြစ်ပေါ့နော်အဲ့လောက်ဒီကီလိုမီတာ1000နဲ့ရှည်တဲ့ scale ထဲမှာဆိုရင်ကျန်နေပြီးတော့မှဒီ AR fan ဆိုတဲ့ဟာဆိုတာ ဒီအနေနဲ့ကြာတာအရန်ကိုများတယ်ဒီဟီမာလေးယားနေပြီးတော့ဟိမဝန္တာနဲ့တဲလာလိုက်တဲ့အနေတွေကအရှည်ကြီးဖြတ်ပြီးတော့မှဒေတာမျိုးစုံကိုဖြတ်ပြီးမှရောက်လာတာဆိုတော့အဲ့လိုဟာမျိုးသူတည်တနာကိုအရန်ကိုလှုပ်ချင်တဲ့အတွက်ကြောင့်မူဆက်သွယ်ပေးပါဆက်ပေးပါဆိုတဲ့ဥစ္စာနဲ့ကျွန်တော်စခဲ့တာပါအဲ့ဒီသူတည်တနာကိုစိတ်ဝင်စားတာဆိုတော့အခုနောက်ဆုံးအနေနဲ့ကျွန်တော်တို့ဘယ်လိုလောက်ထိကိုစိတ်ကူးထားလဲဆိုတော့မြစ်ကြီးတစ်ခုလုံးကတဲလာတဲ့ဟာကိုမြစ်ကြီးတစ်ခုလုံးမှာကျွန်တော်သူတည်တနာလှုပ်မယ်ဆိုရင်လူထောင်တစ်ထောင်သုံးပြီးတော့เซนนี่หลุดတော့ကျွန်တော်တို့မပြီးနိုင်ဘူးခင်ဗျာငွေလည်းအများကြီးကုန်တယ်အဲ့တော့ဂရုတပေါက်ကနေကျွန်တော်စောင့်တယ်လို့ပါပဲပြိုင်စောင့်တယ်လို့ပေါ့နော်ကျွန်တော် AR မြစ်ကဲဒီ shell မှာထွက်လာလိုက်ရင်အခုရင်းနှံ twin တူးထားတယ်တူးထားတယ်ရှိတယ်ဒါပေမဲ့အဲ့ twin က data တွေကိုကျွန်တော်မသိသေးဘူးအဲ့မှာစောင့်ပြီးတော့မီတာ900မီတာ1000တူးလိုက်တယ်ဆိုရင်နှစ်ကတန်းနဲ့ချီတဲ့ဟာကြီးတစ်ခုလုံးကိုကျွန်တော်တို့အခုတက်ခွဲတဲ့นี่ปัญญาเนี่ยแหละยังโกกางนี่ล่ะหม่นโหลตัดคว้ยไล่เลยส่วนเราก็1เมตรชิ้น1เมตรชิ้น10เซนติเมตร10เซนติเมตร1นิ้วชิ้น1นิ้วชิ้นเนี่ยตะไม้ก็เราอธิจาปีอ่ะไอ้တော့กบ่าจี้กบ่าจี้สรว่าปะเนาะเราเมียนมาနိုင်ငံကြီးရဲ့จังแก่1တတောင်းတသိန်းတသန်းကနေပြီးဖြစ်ခဲ့တယ်အပြောင်းလဲတွေကျွန်တော်တို့အကုန်လုံးပြောနိုင်မယ်ပြောနိုင်တယ်အစီကျွန်တော်တို့ဘလောက်ထိစိတ်ကူးရင်လာလဲဆိုရင်မြို့ပြတွေဘလို့ဖြစ်လို့ပျက်စီးသွားပြီးဘလို့တိုးတက်လာရတယ်ဆိုတဲ့ဟာပါရာသီဥတုနဲ့ဆွန့်နေပြောနိုင်တဲ့အဆင့်ထိတော့ကျွန်တော်စိတ်ကူးရင်ထားပါတယ
်အခုလုံးမသိတဲ့ဘဝတူတာတွေမျှဝေပြတဲ့အတွက်ဦးမိုးကျော်သူအရင်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
တော့ခင်မျိုးတဲ့စီစဉ်တင်ဆက်ပေး